အမေရိကန်ပြည်ထောင်စုကအထင်ကရ Yellowstone အမျိုးသားဥယျာဉ်ကြီးမှာမကြာသေးခင်ကရေကြီးမှုတွေနဲ့ကြုံခဲ့ရတာတွေကိုပြန်လည်တည်ထောင်ဖို့အတွက်ဒေါ်လာတန်းထောင်ချီပြီးတော့နေနေချီအချင်းယူရနိုင်တယ်လို့ခန့်မှန်းနေကြပါတယ်။အမျိုးသားဥယျာဉ်တည်ထောင်မှုအနေကအနှစ်150ပြည့်ရောက်လာချိန်မှာပဲဆယ်စုနှစ်တည်းအတွင်းအဆိုးဝါးဆုံးရေကြီးရေရှမ်းမှုတွေနဲ့ကြုံခဲ့ရတာပါ။ဥယျာဉ်ကြီးကိုဖြတ်ကျော်စီးဆင်းလာတဲ့ရေလုံးကြီးတွေကြောင့်တံတားပေါင်းရာနဲ့ချီပျက်စီးနိုင်ခြေရှိနေတယ်လို့မိုင်နဲ့ချီတဲ့လမ်းတွေလည်းရေပေးသင့်ခဲ့ရတာကြောင့်အလက်အပတ်လာသူသတောင်းကျော်ကိုလည်းပေးလို့ရရွှေ့ပြောင်းပေးခဲ့ရပါတယ်။ထိခိုက်ပျက်စီးမှုအခြေအနေနဲ့ပတ်သက်လို့ဆန်းစစ်နေစေဖြစ်ပေမဲ့အခြားအမျိုးသားဥယျာဉ်ကြီးတွေမှာကြုံတွေ့ခဲ့ရတဲ့သဘာဝဘေးအန္တရာယ်တွေကိုအခြေခံတွက်ချက်မှုတွေအရ Yellowstone အမျိုးသားဥယျာဉ်ကြီးပြန်လည်မွမ်းမံပြင်ဆင်ဖို့နှစ်နဲ့ချီကြာနိုင်တယ်လို့ဒေါ်လာဘီလျံနဲ့ချီကုန်ကြနိုင်တယ်လို့ကြွမ်းကျင်သူတွေကခန့်မှန်းကြပါတယ်။ရေတကွန်ကြီးတွေရေပူဆန်တွေနဲ့တော်ရင်တရိတ်ဆန်မျိုးစုံကျင်းလဲကျဆားရာ Yellowstone အမျိုးသားဥယျာဉ်ကြီးရဲ့တောင်ဖက်ချမ်းကိုလာမယ့်အပတ်မှာပြန်ဖွင့်ဖို့တာဝန်ရှိသူတွေကမျှော်လင့်ထားပေမဲ့ဥယျာဉ်မြောက်ချမ်းကိုတော့ဒီနေ့ထဲပြန်ဖွင့်နိုင်မယ့်ပုံမတွေ့ရပါဘူး။